ပြနာသိမ့်ပြီးလေးနှစ်အတွင်းအလုံးလက်မဲ့ပြဿနာတွေထိုးပွားလာသလိုမြို့ပြနေရာအနှံ့မှာခိုးဆိုးလူရဲမှုတွေဟာမန္တလေးလိုမြို့ကြီးတွေမှာတိုးလာနေပါတယ်မန္တလေးနဲ့ပြည်ဦးနယ်မြို့တွေမှာဖုံးလူဆွဲကြိုးဖြတ်ဓားများတိုက်တဲ့ကိစ္စတွေမကြာခဏဖြစ်နေတယ်လို့ဒေသခံတချို့ကပြောပါတယ်ဆိုရင်မှုကြောင့်ညာဘက်နေဝင်ချိန်နောက်ပိုင်းအိမ်မြင်ထွက်သူနေသွားသလိုကိုယ်လုံးကျုံရေးအတွက်ကိုယ်ပဲတာဝန်ယူနေရတယ်လို့ပြည်ဦးနယ်မှာနေသူတယောက်က VOA ကိုပြောပါတယ်
လူသားရက်တာများတိုက်တာရာဇမှုပုံစံမျိုးစုံပေါ့နော်တရှိကြီးများလာတာတော့ခံစားနေရပေါ့နော်ကျွန်တော်ညံဖောက်ကြတာဒါမှလုံးမရတော့မကြသေးပါဘူးကျွန်တော်ညံဖောက်ကြတာဒါနဲ့သတိမှလည်းတိတ်တစ်ခုတည်းအတိုင်းမပြောဘူးဒါနဲ့ဟိုကိစ္စမီးမမီးဘူးကတိတ်မတိကြတာဘူးအဲ့တော့သတိမှလည်းတိတ်အဲ့ဒီပါဒီမင်းတော့တိုင်းမေကောက်ကိုကူလုံအောင်ဆောင်အောင်လည်းနေကြတော့ပေါ့နော်ခုလုံးလုံးကြီးတော့မကြည့်ရတဲ့သဘောမျိုးတိတ်တာဟုတ်လားရေကဘယ်လိုလုပ်မှလည်းအဲရောက်တာဥက္ကဘာလို့ဘာမှတုံ့ပြန်နိုင်မပါတော့အောင်လဲဆိုဗျာစိတ်တလုံးလေးကိုအောင်သာကြရင်ထမကြည့်ကြလဲကြည့်အဲ့ဒါမျိုးနဲ့ကျွန်တော်တို့ဆက်တမ်းနေရတာလို့ဒါပဲ
ပြီးခဲ့တဲ့ရက်ပိုင်းကမန္တလေးနဲ့မြင်းညံမြို့ကြားကမြို့သစ်ကောက်ခွဲမှာခေါက်ရိုက်ကစားနေတဲ့လူတို့ပြန်ပေးဆွဲခံရတယ်လို့သူတို့ရဲ့မိသားစုဝင်တဦးကပြောပါတယ်ငွေကျပ်3600နဲ့ပြန်ရွေးလိုက်ရပေမဲ့သူတို့ကိုဘယ်အဖွဲ့စည်းကပြန်ပေးဆွဲရဆိုတာမသိရသေးပါဘူးမန္တလေးဘက်မှာတော့စစ်ကောင်စီကနေရာတချို့မှာလုံခြုံရေးအရလက်ပတ်စစ်ဆေးနေတာမျိုးရှိပေမဲ့ဒူးစရိုက်မှုတွေကတော့များနေတယ်လို့ပြောပါတယ်အထူးသဖြင့်မန္တလေးစစ်မှုအချမ်းဘက်မှာလူရဲမှုတွေပိုဖြစ်နေတယ်လို့ဒေသခံတချို့ကပြောပါတယ
်အစ်စ်ကြီးကရှေးကန်နေပါလိမ့်ရှိတဲ့နေရာတွေအရင်နေရာမျိုးပေါ်ပေါ်ကအစ်ကအစ်ရကြာဒါနဲ့ကြာလုံခြုံရေးတဲ့တိကျတာမူကြတယ်လားကျွန်တော်လည်းအစ်ကပြောလို့ခင်ဗျာဒါနဲ့လူတွေကန်နေပုံကတော့လုံခြုံရေးဆိုတာတဲ့ဒီကြားကြည့်ကြအောင်လေသဘောတွေများဖြစ်နေလားလို့ဘုံဘုံမကြည့်ရတော့အသိကြပါလေ
။ရန်ကုန်မြို့ပေါ်ကရင်လိုင်းတွေစင်းလုံးကားရင်ပိုင်ရှင်တွေနဲ့လူရဲမှုတွေနေတိုင်းကြုံနေရပါတယ်။ရင်လိုင်းပိုင်ရှင်တို့ကအခုလိုပြောပါတယ်
။ဒီကမြို့ပေါ်ကြီးမှာပတ်ကျန်ကားရဲ့ဒီနေ့တိုင်းလူလူအလူခံဒါနဲ့ဘို့ကကျွန်တော်ရိုင်းပေါ်မှာဒီမှာလူသွားလို့ဒီမှာဓာတ်ရုပ်ခံလို့ဒီမှာဖုံးဓာတ်တော့ဓာတ်တော့ပြီးတော့ဦးစီးကိုဖုံးလို့လူပြောင်းလိုက်ဖုံးရကိုတက်ပြီးကိုယ်ဆက်ဆက်ထိုင်ပြီးတော့လူတွေတွေပါဆိုပြီးတော့လက်ထိုင်အဲ့ဒါဆိုမလေးရမျိုးဆိုလေးဦးဖြစ်တော့ကျွန်တော်ကြုံတော့ဘူ
းနဲ့ကိုင်းစစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံကိုခီးမသွားဖို့အမေရိကန်ပါဝင်အနောက်နိုင်ငံတွေကခီးသွားသတိပေးချက်တွေထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမြန်မာနိုင်ငံကိုအစိုးရရသောအနီရောင်အဆင့်အဖြစ်သတ်မှတ်ထားပြီးတော့အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံမသွားဖို့သတိပေးထားပါတယ်နဲ့ကိုင်းပဋိပက္ခတွေကြဒေသဆိုင်ရာဥရီတွေအတင်းကျပ်ပြဋ္ဌာန်းပြီးအေးအေးယူတာရေးပေါ်ကျမ်းမာရေးဆောင်ရှောက်ဖို့လိုအပ်ရင်လုံလုံလောက်လောက်မရှိတာတချို့ဒေသတွေမှာမြေမြုံပိုင်းနဲ့ပေါက်ကွဲစေတဲ့ပစ္စည်းတွေရှိနေတာလူတွေကိုမားပြီးတော့ဖမ်းဆီးထိန်းသိမ်းတာတွေရှိနေတဲ့အတွက်ခီးသွားမယ်ဆိုရင်သတိထားဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတိပေးထားတာဖြစ်ပါတယ်ခင်ဗျာ